မင်္ဂလာနံနက်ခင်းမှာတော်ရရှိမှာခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 32နဲ့36တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းမှာဆိုလို့ရှိလို့ရှိရင်သတင်းနိုင်ငံတကာသတင်းတွေကိုပြန်ပြီးတော့တင်ဆက်ပေးဦးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတွေပါစတာတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာကျန်းမာရေးကဏ္ဍမှာဆိုရင်တော
့ဒီဝဲဘူးဘယ်ပုံမှကြီးစီလဲပရိစာကတမလို့မကျင်တော့မြင်လို့ရတော့ဟောအဲ့တော့သူကရေကားမှာပေါက်ကြီးပေါက်ကြီး
အဲ့တော့ဝေယောဂနဲ့ပတ်သက်ပြီးတော့ပမောက္ခဒေါက်တာစောဝင်းရဲ့ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပြည့်စုံကိုနားဆင်ကြရမှာပါအခုတော့ American 3 EDM English အသင်ခန်းစာအကြောင်းကိုပို့ချချက်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတ်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တင်ပြမယ် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအแทမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒိုထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဗီဒိုထဲမှာအလောင်းတစ်လောင်းကိုတင်ထားတယ်ဆိုရင်ဘယ်လိုနေမလဲသောတာရှင်များစဉ်းစားပဲကြည့်ပြီးတော့ပေါ့ဒီအသုံးရဲ့ idiom အသုံးကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ဝဲထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ရတဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet The media will sooner or later find out the truth
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးပြထားတာတွေတိတ်ရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတည်းရန်လေမိသားစုကဖုံးပြထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေလူသိရှင်ကြားပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Clone ရဲ့လုံးကောင်အသေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့စောစောကအတိုင်းပါပဲသူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရတစ်ခုကိုသိခြင်းလဲသိပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အဓိပ္ပာယ်ကိုဆောင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူ့မိကသားဘာဖြစ်လို့အင်တောင်မပြူသေးတာလဲလို့မိမိနေတာရက်တော့မှာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးပြထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်။ဒါတော့ဒေါ်လှလတန်စီစဉ်တက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ရရှိမှာခင်ဗျာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ရောထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမဲစနေညတရိုက်လေးဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှာခင်ဗျာအဝင်ဆွေးနွေးလို့ရတော့ရှင်တွေကျွန်တော်စီကိုကြွတင်ဆက်သွင်းနိုင်ပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ကောင်းပါတယ်
တရရဲ့လေးလိုက်မှာပါဝင်ဆွေးနွေးသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့ကိုဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြပါတော့မယ်ခင်ဗျာ
โอเคပါမခဒေါက်တာစောင်းဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကလေးငယ်တွေမှာဒီအရေးပါယောဂါတွေဖြစ်တဲ့အထက်မှာဒီအဖြစ်အများဆုံးတစ်ခုဖြစ်တဲ့ဒီအနမီအနေဆက်ချောင်းကိုကျွန်တော်တို့ပြောခဲ့ကြပြီပေါ့ဆရာเนาะဒါကတော့ bacteria ချောင်းဖြစ်တာနောက်ထပ်အဖြစ်အများဆုံးဆိုရင်ဆရာရေဘယ်ယောဂါကိုဆရာဆက်ပြီးတော့ပြောခြင်းလဲ
နောက်ထပ်ဒီအများတာတော့ဒီကပ်ပါဘိုးပေါ့เนาะဒီ Saccharomyces cerevisiae လို့ခေါ်တဲ့ကပ်ပါဘိုးချောင်းဖြစ်တဲ့ဝေယောဂါလည်းတော်တော်များဖြစ်ကြပါလားခင်ဗျအဲ့ဒါတော့လူရောကလေးပါတွေ့များနိုင်တော့ပေါ့เนา
ะဟုတ်ကဲ့ဆရာရေဒီဝေယောဂါကဘာချောင်းအဓိကဖြစ်ရလဲဆရာ
ဝေယကျတော့လည်းဒီယောဂပုံမွားပါပဲဒါတော့ပတိယပုလို့ဒီဒီမဟုတ်ပါနော်ဒါကဒီဝေပုပုံမကြီးစီးတယ်ပရိရှာကသံလုံးမကျင်တော့မြင်လို့ရတယ်ပေါ့နော်အဲ့တော့သူကဒီကမ်းမှာပေါက်တယ်ပေါက်တယ်ဥချတယ်အဲ့ဒီခါကျတော့ဒီဒီပုလေးတွေဖြစ်လာတယ်အဲ့ဒီမှာရားလုံးအကြီးကကုတ်တယ်ကုတ်လို့ရင်းနေပေါ့နော်ဒါပြတော့တဏှာမှာထပ်ကုတ်တဲ့ကနောက်တဏှာမှာပြန်ဖြစ်ကြအောင်အဲ့ဝဲရတော့တော်တော်များများကတိပိတာဖြစ်ပါမလို့ခဏခဏဝဲပေါက်လို့ရှိနေတဲ့တဏှာတဏှာကူသွားတယ်ဒီရင်တယောက်ကတယောက်ကူရင်းစသဖြင့်တော်လေးဒုက္ခပြီးပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့တယောက်ကနေတယောက်ကူလို့မကူဆက်အောင်လို့ကာကွယ်နိုင်တဲ့အနေထားရောဘယ်လိုရှိလဲဆရာကြီ
းအဲကာကွယ်ရတော့ဘာလဲဆိုဒီကိုလေးတန့်ချင်းရေးပေါ့နော်ဒါရောဒီဆိုင်ကိုလူတွေနောက်ပြကျတော့ဖြစ်တဲ့လို့ရှိရင်မိသားစုမှာတယောက်ဖြစ်တာနဲ့ဒီတယောက်ကိုကူမှတော့ဆိုလို့ရှိရင် channel ကြီးပြန်ဆက်သွားနိုင်တယ်။အဲဒီပြိုင်နဲ့ကူရတာပေါ့နော်။တချို့တကယ်ချိန်လုံးပြည့်တဲ့ပြိုင်နဲ့ကူရတယ်။ပြီးတော့ဝယ်စားရပါလိမ့်မယ်။အရင်ကတော့ပြုတ်ပြီးရှော်ရတယ်နော်။ဒီလိုမျိုးလုပ်ရပါခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီကာကွယ်ရေးအနေနဲ့ယောဂစမဖြစ်အောင်ပေါ့ဆရာနော်။ဟိုကူဆက်တာတက်ဆက်လို့ရှိရင်အဲ့ဒီအနေထားကတော့ဘလို့ကာကွယ်နေနေထားရှိလဲဆရာ
။အဓိကကျွန်တော်ပြောသလိုပါပဲ။ဒီကိုယ်တန်ရှင်းရည်ရည်ကြီးတယ်ပေါ့နော်ဝယ်နေဝေယောဂရှိလူတွေနဲ့တွေ့မိလို့ရှိရင်အဲဒီချာလက်ကိုဆက်တဲ့နဲ့ဒီချာစေချောမယ်ဒီလိုမျိုးလုပ်ရပါဘူး။ဒီမှာဝေစားရဲဆိုမှုရပူပေါ့နော်။အဲကျွန်တော်နိုင်ငံမှာလည်းယူနိုက်တက်ဂျပန်ကျွတ်ဝါဆိုရင်ဝေတာအရင်းဖြစ်တယ်ပေါ့နော်။ဒါမျိုးချဘူးချမှာပါ။အဲတော့တောက်ကမှုနေတယ်လို့ကိုဒီကိုတန်ရှင်းနဲ့ဝေဖြစ်တယ်လို့နေမြင်ကြည့်ဖို့ပေါ့နော်။အဲဒါလေးရေးကြည့်ပါ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီဝေယောဂါဖြစ်တာနဲ့ပတ်သက်ပြီးတော့ကြိုသိနိုင်မှုတွေလက္ခဏာဆိုလို့ရှိရင်ဆရာကဒီဘက်တီးရီးယားနဲ့ခွဲနိုင်တဲ့အနေအထားမျိုးပေါ့နော
်ဟုတ်ကဲ့အဓိကလက္ခဏာတော့ဘာလဲဆိုတော့ဝေယောဂါကြက်ဖွားခြေဖွားတို့နော်ဒီလက်ဆက်တို့ဂျိုင်းနာတို့ပေါင်းကန်တို့နော်အဲ့ဒီမျိုးသမီးရင်သားအောက်တို့နော်ဒီနေရာလေးမှစပြီးဖြစ်ပါအဲ့ဒီဟာလက်လက်ကြားတွေပေါ့နော်ချောင်းနေကြတယ်ပေါ့လူကတော့ဝေယောဂါကဒီတရားရောက်ဆရာကူလာပြန်သိတာတယ်ဒီတိုင်းတော့အရေးကြီးဘူးလေးဖြစ်လာတယ်။ရမ်းရပါတယ်။ဒီလက္ခဏာတော့ကားရတယ်။မတန်ရတဲ့တကြောင်လို့ထုတ်တယ်၊ကုတ်တတ်တယ်၊တဏှာတဏှာကိုပြန့်ကုန်တယ်ပေါ့နော်။နောက်ပိုင်းကျတော့ကျွန်တော်ဒီဝဲကနေတော့ကြီးလာပြီးတော့မှရင်းနဲ့ဒီစေနာတွေဖြစ်လာတယ်။နောက်တစ်ခါဒီတစ်ခါလေးကျတော့ကျွန်တော်ဒ ချိန်အချိန်ကြာလာတယ်မြဝဲနှင်းကူပေါ့နော်ဝဲကနေရောနှင်းကူလို့ပုံစံမျိုးတော်တော်လေးမပြောက်တာလေးတမ်းလို့ဖြစ်တတ်ပါလားဒီဝဲရောကကျတော့ဟိုကရန်ကြားတဲ့ကကြီးကုန်လို့အေးပြတဲ့စားတော့ပြန်ကလေးဆိုနေညာဘက်ကျရင်ဒီကြီးကြီးလို့လည်းပေါ့နော်ဒီလိုဖြစ်တတ်ပါတယ်ရန်ရောက်တီရနေကူနေတဲ့တတာဒီလူကြီးတွေမှာကျွန်တော် sexually transmitted disease ပေါ့နော်ကျင်းဆက်ဆိုင်လည်းကုနေလည်းယောဂမျိုးဆိုတဲ့အထက်မှာတော့ဦးကျက်ထားပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဝဲပေါက်ပြီးတဲ့အခါမှာပေါ့ဆရာနော်လက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေထားကရောဘယ်လိုရှိလဲဆရာ
။ဟုတ်ကဲ့ကုသတာလည်းဝဲကကုရတော့တော်လေးခက်တယ်ဗျ။အဲဆို तू ကကုလာပြီးလို့ဆိုရင်ဒီခါလေးတလုံးကြံလည်းပြန်ဖြစ်တယ်ပေါ့နော်။အဲ့လိုပဲကိုကဒီတယောက်ကိုကုလာလို့တတ်တာမှန်တဲ့မိသားစုမှရှိရင်လည်းအဲ့ဒီကပြန်ကုဒီလိုမျိုးဖြစ်တတ်ပါလား။အဲ့ကုသတဲ့အခါမှာကျွန်တော်ကရင်းနေလို့ရှိရင်တော့ကျင်းလာတဲ့ကိုပရိစီဝါစေရပီရတယ်ပေါ့နော်။တန်ကွာဒီကုသမှုမှာဒီမကုတ်အောင်လဲလုပ်ပြရတယ်ပေါ့။အရာသက်သာလဲဆေးပြရတယ်။ညအောင်အိတ်လို့ရအောင်အိတ်ဆေးအဲမျိုးပြရတယ်။ဒါပေမဲ့ဒီဝဲပို့တေအောင်ညတော့ကျွန်တော်တို့ရင်းတော့ဆိုလို့ရှိရင်ဒီဒီပြရထုတ်တဲ့ဘတ်စကေးဘီးပေါ့နော်။ချိန်ကြီးရှိပါလေ။ခုနောက်ပိုင်းမှာတော့ဒီဘတ်စကေးဘီးစပြင်ခွင့်ကျင်းပါဆေးကုမ္ပဏီအတွက်လာတဲ့ Lorix တို့နော် Scarbo မှာစကေးဘက်ဆိုစတဲ့နာမည်မျိုးစုံတဲ့ဒီလိင်ကြီးတွေရှိပါတယ်။ဒါပေမဲ့ဒီလိင်ကြီးတွေသုံးတဲ့ကာကြလို့ရှိရင်ပါဒီဖြစ်တဲ့နေရာလေးလိင်လို့မရဘူးဗျ။ငွေရေချိုးလိုက်မယ်။ငွေရေချိုးပြီးတော့ရှိရင်မနေ့ဆောင်းရေချိုးရဲဆိုချိုးပြီးတော့အကုန်လုံး6အောင်သုံးရေနည်းနဲ့ချိုးရင်လည်းအေးအောင်ခဏတားရတယ်။ပြီးတော့မှဒယ်ပြင်းကစပြီးတော့ဆေးကိုတစ်ကိုယ်လုံးတင်ရပါတယ်။ဆေးလည်းတော်တော်လေးကုန်တယ်၊နှံလည်းနှံအောင်လေးရ။ဒီဝဲဖြစ်တဲ့နေရာတွေမှာပုတ်တိုက်ပြီးတော့လိင်ပေးရတယ်။အဲ့ဒါပြီးတဲ့နောက်မှာကျိုးစီရီဆိုလဲ7နာရီထားရပေါ့ကျိုးစီရီအနေနဲ့7နာရီထားရဘာမှပြန်ရင်မချိုးပဲနဲ့လေဒီကျိုးဝဆာရီလည်းမလဲပဲနဲ့ဘာလို့ဆိုတော့ဒီဆေးကိုဒီဝဲရှိတဲ့နေရာမှာကြာကြာနေမှဒီဝဲပိုးကသေတာ哦တော့အဲ့လိုဖြစ်တာထားပေးရပါတယ်နောက်နေ့ကျမှကျိုးစလ24နာရီကျမှကျိုးစ7နာရီကျမှရေချိုးဝဆာရီလေးလေးပေါ့နော်အဲဒီပြိုင်နေတဲ့မှာလည်းဒီဖြစ်တဲ့လူရဲ့ဝဆာတို့ရခင်းတို့ဘောင်းမီတို့နော်ဒါမျိုးတွေဒီ chapter ကိုရှင်းရပါမယ်။ဒီလိုဖြစ်မှာပဲတန်နေရာကိုပြအောင်လုပ်နိုင်တော့ပါ။ဒီလိုဆိုတော့ဝဲကပေါင်ပေါလုံးကစားသလိုပေါ့သူကလည်းကိုကိုကနဲ့သူအဲ့လိုဖြစ်တတ်ပါလား
။ဟုတ်ကဲ့ဆရာ။ဒီဝဲယောဂနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေဆိုရင်ရော
ဆိုတာခုနကပြောသလိုပေါ့နော်ဝဲဖြစ်တယ်ဖြစ်တဲ့အတွက်လူကကြည့်လို့မကောင်းဘူးပေါ့နော်။အနေရည်တည်ဖြစ်မယ်။သူကြားသူကြားထဲမှာကုန်နေရမယ်။အဲ့ဒီကနေရင်းသွားတယ်။ဒီလိုနာဖြစ်သွားရင်ခုနကကျွန်တော်ပြောတဲ့အနေဆက်ယောဂတွေလိုပဲအဲ့ဒီအဆက်တူကောက်ကဆိုတဲ့ပူဆောင်ဖြစ်တာဆိုရင်ဒီလိုဆိုပြီးကျတော့ပြီးကျတော့ပြောင်းရတဲ့ကြိုက်ခဲတာတို့ဒီပြင်းရနေကိုယ်လုံးပြတ်ပြီးတော့ဆင်းမြေရောက်လာတော့ဆုပ်ရောက်လာတော့အုံနောက်မရောက်လာတာတွေဖြစ်နေတယ်ပေါ့ဒီဆက်တူကောက်ကပူဆောင်ဖြစ်တော့ကြက်ကရောင်ဖြစ်တတ်တယ်ပေါ့နော်ဒါတွေကြလို့ဆင်းတော့တဲ့အနေမှာရှိသွားနိုင်ပါလ
ားဟုတ်ကဲ
့အဲ့တော့ဒါလည်းဒီ chart view ဆိုင်ပြီးတော့ကုရမင်းရောကတူဖြစ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝိမင်းစီစဉ်တက်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုအလှည့်ပေးကြအောင်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြိုဆိုပါရမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့လာမယ့်ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ်အသုံးမပြုဖို့ညီနောင်တိုင်းရင်းသားများပါတီဖက်ဒရေးရှင်းကနေထုတ်ပြန်ကန့်ကွက်ခဲ့ပါတယ်ကချင်စစ်ပြည်ဒုက္ခသည်၃ဦးကိုဖောက်ခွဲမှုနဲ့မြစ်ကျနားခရိုင်တရားရုံးကနေထောင်ဒဏ်ချမှတ်လိုက်တယ်ဆိုတာနဲ့စစ်ဘေးရှောင်ကချင်ဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။လာမယ့်2015ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ် Proportional Representation PR စနစ်အသုံးပြုမပြုဖို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းကနေကန့်ကွက်လိုက်ပါတယ်ဂျွန်လ10ရက်နေ့အင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲနဲ့အတူထုတ်ပြန်ကြေညာချက်နဲ့ကန့်ကွက်လိုက်တာပါ မြန်မာစာမြန်မာစကားမကျွမ်းကျင်တဲ့တိုင်းရင်းသားတွေအတွက်ဒီစနစ်နဲ့မသင့်လျော်သေးတယ်လို့လက်ရှိဖွဲ့စည်းပုံနဲ့လည်းမကန့်ညီဘူးလို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအကြီးအကဲဒေါက်တာအိမ်မောင်ကပြောပါတယ်အချို့ကြကိုစလေစနစ်ဟာအမတ်တွေကိုမဲစန္ဒအလိုက်တိုက်ရိုက်မရွေးပဲရတဲ့မဲစန္ဒအပေါ်ပါတီကနေအချို့ကြကိုစလေခန့်အပ်မှာဖြစ်ပါတယ် DPR စနစ်ကိုပြီးခဲ့တဲ့အပတ်ကလည်းလွှတ်တော်အတွင်းမှာဆွေးနွေးခဲ့ပါတယ်PR စနစ်ကြောင့်ပါတီတွေကထောက်ခံမဲ့အပြတ်အသတ်မရပဲညွန့်ပေါင်းအစိုးရပဲဖြစ်လာရင်နိုင်ငံရေးပါတီတွေအပြိုင်မှုဖြစ်ပြီး1962တုန်းကလိုအာဏာသိမ်းမှုဖြစ်ပွားမှာကိုလည်းညီနောင်တိုင်းရင်းသားပါတီများကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်မြစ်ကြီးနားမြို့ဆွေဆက်ရက်ကွက်ကနှစ်ချင်းခရိယံဖျားကြောင်ရှိစစ်ဘေးဒုက္ခတဲ့စခန်းမှာခိုလုံနေတဲ့စစ်ဘေးဒုက္ခတဲ့၃ဦးကိုဖောက်ခွဲမှုနဲ့မြစ်ကြီးနားခရိုင်တရားရုံးကနေထောင်တန်းချမှတ်လိုက်တယ်လို့အဲ့ဒီမှုလိုက်ပေးနေတဲ့ရှင့်နေဦးမှာခါကပြောပါတယ်ဥပရံရုံထောင်တန်း14နှစ်ဥရဖိုင်ကံထောင်တန်း13နှစ်နဲ့ဥရရိန်ထောင်တန်း3နှစ်ဆိုပြီးအခု9ရက်နေ့ကပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပြီး2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်အတွင်းကပောက်ကွဲမှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့ဦးမှာခါကပြောပါတယ်သူတို့၃ဦးကိုမတရားအတင်းဆက်တွယ်မှုပုံမှန်71နဲ့ပောက်ကွဲမှုစတဲ့ပုံမှန်တွေနဲ့စစ်ဘက်ရေးရာလုံခြုံရေးအဖွဲ့ကတရားစွဲဆိုခဲ့တာပါအမှုစီရင်ချက်ချခံရသူ၃ဦးကိုမြစ်ကြီးနားနဲ့ဝေးတဲ့နေရာကိုမပို့ဖို့အယူခံဝင်သွားမှာဖြစ်ပြီးတရားမှုနဲ့ပတ်သက်ပြီးနေပြီးတော့တရားလွတ်တော်ရုံးနဲ့နိုင်ငံတကာကိုတင်ပြသွားဖို့စီစဉ်နေပြီလို့လည်းရှင့်နေဦးမှာခါကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့နယ်ဆယ်မိုင်အတွင်းကကျေးရွာတချို့မှာမဟာတပ်အားလိုင်းကလက်စစ်တအားကိုစွန်လပထမဘက်ကစပြီး24နာရီဖြန့်ချီပေးနေပြီဖြစ်ပါတယ်။အရင်ကတန်တွဲမြို့မှာလက်စစ်မီတယူနစ်ကို480ကျန်းနှုန်းနဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုကပေးခဲ့ပေမဲ့အခုမဟာတပ်အားလိုင်းတယူနစ်ကို35ကျန်းနှုန်းနဲ့ပေးတာဖြစ်တဲ့အတွက်ဒေသခံတွေအတွက်အဆင်ပြေတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကထွက်တဲ့သဘာဝတန်ငွေနဲ့ရခိုင်ပြည်နယ်တစ်ခုလုံးကို24နာရီလျှက်စင်ပြီးပေးဖို့လွန်ခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်အနှံ့အပြားမှာဆန္ဒထုတ်ဖော်တောင်းဆိုမှုတွေရှိခဲ့ကြပါတယ်
2013-2014 ပညာသင်နှင့်တက္ကသိုလ်ဝန်တန်းဆောင်မင်းပွဲအောင်စင်ထုတ်ပြန်ချက်ရမှုပြည်내ရဲ့အောင်ချက်ဟာမြန်မာနိုင်ငံတဝန်းလုံးမှာအောင်ချက်အကောင်းဆုံးဖြစ်ပြီး6နှစ်ဆက်တိုက်အောင်ချက်အကောင်းဆုံးရခဲ့တဲ့ပြည်내ဖြစ်ပါတယ်ဝန်ပြည်내မှာတက္ကသိုလ်ဝန်တန်းဖြည့်ဆို့သူ 16,893 ဦးရှိတဲ့အနေနဲ့9,420ဦးအောင်မြင်ခဲ့ပြီးအောင်ချက်46.9500ခန့်နှုန်းနဲ့အောင်ချက်အမြင့်မားဆုံးလို့ပြည်내ပညာရေးမှူးကထုတ်ပြန်ထားပါတယ်။အောင်ချက်အနည်းဆုံးဖြစ်တဲ့ချင်းပြည်내မှာတော့တက္ကသိုလ်ဝန်တန်းဆောင်မင်းပွဲအောင်ချက်ဟာ8.9900ခန့်နှုန်းသာရှိပြီးယခင်နှစ်ကထက်လျှော့ချနေပါတယ်။2013-2014ပညာသင်နှစ်မှာချင်းပြည်နယ်ကနေတက္ကသိုလ်ဝန်တန်းဖြည့်ဆို့သူကျောင်းသားဦးရေစုစုပေါင်း 8,922 ဦးရှိခဲ့ပြီး904ဦးသာအောင်မြင်ခဲ့ကြတာဖြစ်ပါတယ်2013-2014တက္ကသိုလ်ဝန်တန်းအောင်ချက်ရခိုင်နှုန်းအမြင့်ဆုံးတိုင်းဒေသကြီးနဲ့ပြည်နယ်တွေကတော့မွန်ပြည်နယ်၊ IoT တိုင်း၊တနင်္သာရီတိုင်း၊စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးတို့ဖြစ်ပြီးအောင်ချက်အနည်းဆုံးကတော့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ဖြစ်ကြပါတယ်
ကချင်လူလည်တမတော် KIA နဲ့မြမအစိုးရအကြားငင်းချမ်းရေးပြက်ပြားပြီးတိုက်ပွဲပြန်လည်ဖြစ်ပွားမှု၃နှစ်ပြည့်တဲ့ဇွန်လ၉ရက်နေ့မှာနိုင်ငံတကာကိုရောက်ရှိနေတဲ့ကချင်အမျိုးသားတွေကစစ်ပွဲချက်ချင်းရပ်ဖို့အတွက်အသီးသီးတောင်းဆိုခဲ့ကြပါတယ်။နိုင်ငံတကာရောက်ကချင်အမျိုးသားတွေအနေနဲ့အမေရိက၊ဩစတြေးလျ၊ဖိလစ်ပိုင်၊မလေးရှား၊ဂျပန်တို့အပြင်ရန်ကုန်ကချင်ပြည်နယ်မြစ်ကြီးနားဌာနချုပ်လိုက်စာမြို့တွေမှာလမ်းလျှောက်စီတန်းလေ့လည်ခြင်းတရုတ်ပြဆန္ဒတောင်းဆိုခြင်းပိုစတာများနဲ့အတီးတီးပြုလုပ်ခဲ့ကြပါတယ်ကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်များစစ်ပွဲ၃နှစ်ပြည့်အစာရှောင်ဆူတောင်းတာတွေဖျားကိုကြီးစုတင်ချီးမွမ်းဝတ်ပြုခြင်းတွေပြုလုပ်ပွဲမှာလူပေါင်းထောင်ချီပါဝင်ခဲ့တယ်လို့ကချင်ခရိယံအဖွဲ့ကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာအခုဆိုရင်၃နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့ဒီကနေ့အထိတော့တိုင်းနဲ့ချီနေတဲ့စစ်ဘေးရှောင်ကချင်ဒုက္ခသည်စခန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပြီးမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။ဒုက္ခသည်တွေအနေနဲ့ဘလို့အခက်အခဲတွေနဲ့တွေးကြုံနေကြရပါသလဲ။သူတို့အားလုံးနေရပြန်ရေးကရောဘလို့အခြေအနေရှိနေပါသလဲဆိုတာကိုအမကြီးကနေစူးစီးချပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မြန်မာစိုးရစစ်တပ်နဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပြည်ဒုက္ခသည်တွေဟာကချင်လက်နက်ကန်ဖွဲ့ရဲ့နေမြေထဲမှာတမကမြစ်ကျင်းနားဝိုင်းမော်ပမော်အစရှိတဲ့နေရာတွေပြင် ਤਯੋਬੀ ਪੇਛਾ ਮਾਪਾ ਖੋਲੋ ਨੀ ਜਾ ਯਾ ਬਾਰੇ ਦੁਖਾ ਤੇ ਸਖਾਂ ਨੀ ਚਾਂ ਲੂ ਚਾਂ ਨਾ ਰਿਹਾ ਪਿਆ ਤਿੰਜ ਯੇ ਮਾ ਖੇ ਖੇ ਸੀ ਨੀ ਰੇ ਲੂ ਤਯੋ ਨੇ ਸਾ ਕੇ ਆਈ ਊ ਨੇ ਮੀ ਥੇ ਗਾ ਮਗਾ ਯਾਂ ਦੁਖਾ ਤੇ ਸਖਾਂ ਚਾਂ ਸਿਆ ਮਾ ਤੂ ਗਾ ਅਖੂ ਲੂ ਪਿਓ ਬਾਰੇ
ਅਖੂ ਦੀ ਚਾਂ ਅਸਾਂ ਲੈ ਮਲਾ ਉ ਚਾਂ ਅਸਾਂ ਵਾ ਨੀ ਦੇ ਲੋ ਥਾ ਸੋ ਯੇ ਸੀ ਗੋ ਮਾ ਬੋ ਮੂ ਦੇ ਸਾਂ ਯੇ ਜੀ ਰਾ ਲੋ ਨਿਆਂ ਲਿਆ ਯੇ ਬੀ ਲੋ ਛੀ ਰੀ ਬਾਈ ਗਾ ਅਸਾ ਬੋ ਤੀਂ ਕਲੇ ਬੀ ਸਾ ਉ ਬੀ ਲੈ ਮੀ ਸੀ ਚਾਂ ਉ
ਦੁਖਾ ਤੇ ਰੇ ਨੀ ਨੇ ਸਖਾਂ ਮਾ ਨੀ ਥਾਂ ਲਾ ਰਾ ਤੌ ਨੀ ਪੀ ਬੀ ਸੂ ਬੀ ਮੇ ਲੈ ਸਾਵੁਨੀ ਪਿਆ ਯੇ ਚਾਮਾ ਯੇ ਛੇ ਨੀ ਰਿਹਾ ਪੌਮਾ ਨੀ ਥਾ ਰਾ ਮਸੀ ਦੇ ਬੂ ਲੋ ਕੈ ਊ ਸੇ ਪੀ ਦੁਖਾ ਤੇ ਕੁਨੀ ਕੈ ਸੇ ਯੇ ਕੌਮਤੀ ਉਗਥਾ ਟੁਗਬਾ ਡਵੇ ਬੀ ਸਾ ਗਾ ਪਿਓ ਬਾ ਰੇ
ਦੁਖਾ ਰੇ ਤੇ ਸ਼ੋ ਸੋਂ ਪੌਮਾ ਮਾ ਪੀ ਤੇ ਨੇ ਲੋ ਛਾ ਨੇ ਕਲੇ ਰੀ ਮਿਆ ਤਾ ਲੋ ਰੋ ਸਿਆ ਇਨ ਆ ਪੀ ਪੇ ਨੇ ਦੇ ਲੋ ਜਨੋ ਨੋ ਪਿਓ ਨੇ ਆ ਪਿਆ ਯੇ ਬੋ ਚਾਮਾ ਯੇ ਆਯਾ ਪਿਓ ਮੇ ਸੋਂ ਲੋ ਊ ਯੇ ਮਿਆ ਤਾ ਲੋ ਪੀ ਮਾ ਸੇ ਪੇ ਖਾਂ ਲੇ ਸੀ ਸੇ ਪੇ ਖਾਂ ਲੇ ਤਾ ਲੋ ਮੋ ਕੁਨੀ ਨੇ ਬੂ
ਕੇਆਈ ਊ ਨਿਮੀ ਥੇ ਮਾ ਸ਼ੀ ਦੇ ਜੀਯਾਂ ਦੁਖਾ ਤੇ ਸਖਾਂ ਗਾ ਸਿੱਪੀ ਦੁਖਾ ਤੇ ਉਮਨਨ ਤੂਸ਼ਾਂ ਗਾ ਰੋ ਫਿਟ ਨਾਂ ਯੇ ਐਂ ਬਿਆ ਛਿਨ ਦੇ ਲੁ ਸੂ ਬਾਰੇ ਕੇਆਈ ਕਿਛਿਨ ਲੁ ਮਿਓ ਯੇ ਤਮ ਰੋ ਦੁਰੀਆ ਸੇ ਊਜ਼ੀ ਜੋ ਬੁਜੋ ਕੋ ਮੋ ਅਨੀ ਨੇ ਦੁਖਾ ਤੇ ਰੀ ਕੋ ਲੌਂਚੋਂ ਸੇਚ ਛਾ ਯਾ ਦੇ ਅਨੀਧਾ ਤਕੁ ਕੁ ਪਿਨ ਸਿਨ ਪੇ ਬੀ ਮਾ ਪਿਆਂ ਸੀ ਰਾ ਮਿਓ ਫਿਟ ਤੇ ਦੇ ਲੁ ਪਿਓ ਬਾਰੇ
ਦੁਖਾ ਤੇ ਰੀ ਕੋ ਸ਼ਰੋ ਆ ਤਿੰਚ ਚੱਕ ਲੈ ਖੈ ਨੂ ਮਿਆ ਬਾ ਉ ਤੁ ਸੰਨਾ ਨੇ ਤੁ ਪਿਆਂ ਮਾ ਫਿਟ ਮਾ ਬਾ ਐਰੇ ਤੁ ਕੋ ਡੈ ਗਾ ਅਸੁੰ ਛੱਟ ਪੀ ਮਾ ਪਿਆਂ ਨਾਈ ਨੇ ਅਛੀ ਨੇ ਮਿਓ ਫਿਟ ਆਂ ਚੂਜ਼ਾ ਬੀ ਯਾ ਮੇ ਪੀ ਰੋ ਨਾ ਫੱਕ ਕਾ
ਕਛੇ ਸਿੱਪੀ ਦੁਖਾ ਤੇ ਰੇ ਤੇ ਅਸੋਯਾ ਨੇ ਕੇ ਆਈ ਊ ਪਾਵੇ ਨਾਇਗਾ ਨਗਾ ਫੁਏ ਸੀ ਰੇ ਐਨ ਜੀ ਊ ਦੇ ਤਛਾ ਫੁਏ ਸੀ ਰੇ ਗਾ ਨੇ ਤੱਤ ਨਾਇ ਦੇ ਲਾ ਕੁਨੀ ਪੰ ਬੂ ਮੂ ਰੇ ਲੋ ਸੌਂ ਨੇ ਬੀ ਮੇ ਲੈ ਲੋ ਲਾ ਮੂ ਮਸੀ ਬੂ ਲੋ ਕੇ ਆਈ ਊ ਦੁਖਾ ਤੇ ਕੋਮਤੀ ਤਾਵਨ ਸੀ ਤੂ ਰੇ ਗਾ ਬਿਓ ਬਾ ਰੇ ਖਮਿਆ
ਸੱਤ ਪੀ ਰੋ ਮੂਨ ਪੀ ਨੇ ਯੀ ਮਿਊ ਨੇ ਐਨ ਡਿੰ ਜੀ ਯਵਾ ਮਾ ਟੀ ਸਾਂ ਮੇ ਚਾ ਮੀ ਦੂਏ ਤੋਂ ਠਾ ਆ ਬੇ ਸੀ ਮੰਗ ਗੇ ਗੋ ਦੇਤਾ ਖਾਨ ਰੇ ਅਨੇ ਨੇ ကန့် ကွက် သွားဖို့စီစဉ်နေတယ်လို့လူမှုအဖွဲ့အစည်းတွေကလည်းစက်ရုံနဲ့ပတ်သက်တဲ့စိုးကျိုးတွေကိုအတိပညာပေးလက်ကမ်းစားဆောင်တွေလိုက်လံဖြန့်ဝေနေတဲ့လှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်နေပါတယ်။ဒီဆောင်မဲ့ကုမ္ပဏီအနေနဲ့စိုးကျိုးမရှိဘူးလို့ပြောနေပေမဲ့ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေကိုတော့မင်းစနိုင်းကနေစုစည်းတင်ဆက်ထားတဲ့သတင်းဝါကိုကြားကြရမှာပါရှင်။
မိုးမြင်တဲ့ရေမြုပ်နဲ့အန်တန်းကျေးရွာမှာတည်ဆောက်မဲ့ကြမိတွဲဆက်ရောက်စီမံကိန်းကိုဒေသခံတွေအနေနဲ့မလိုလားကြတယ်လို့ဆက်ရောက်စီမံကိန်းအကောင့်တဲမဖော်နိုင်အောင်ကောက်ကွက်တော့မှာဖြစ်ပြီးဆန္ဒပြဖို့အတွက်လက်စီစဉ်ထားတယ်လို့အန်တန်းကျေးရွာဒေသခံမိတ်ဆိုင်စွမ်းကပြောပါရတယ်။အကြောင်းမူတဲ့ဆက်ရောက်လုံးဝမပေးပြစေချင်ဘူးဗျာပြဆိုသူရဲ့စိုးကျိုးတွေဟာအရန်ဥပမာပါတယ်ဒီကော်
မှုအကျိုးဆောင်ဖွဲ့ကလည်းဂျွန်လဆမ်းမိုင်းအားစပြီးစက်ရုံစိုးကျိုးနဲ့ပတ်သက်တဲ့သိပညာပေးလက်ကမ်းစာဆောင်တွေကိုလိုက်လံဖျောက်ဝေနေတယ်လို့ရဲမြော့လူမှုအကျိုးဆောင်ဖွဲ့ဝင်တဦးကပြောပါတယ်။
ကျောင်းပြည်သူစက်ရုံရဲ့စိုးကျိုးတွေကိုသိလာရအောင်ကျွန်တော်တို့ YSS အဖွဲ့အနေနဲ့အသိပညာပေးလက်ကမ်းစာဆောင်ကိုဖျောက်ဝေခြင်းဖြစ်ပါတယ်
။ဒီလှူရှာမှုကိုကြောင်မီသွဲဆက်ရုံတည်ဆောက်တဲ့အခါထိခိုက်မှုအများဆုံးဖြစ်နိုင်တဲ့အန်တဲ့ငါးမြစခန်းနဲ့နှစ်ကယောက်ကျေးရွာတွေမှာအတိကာထားလှောက်ဆောင်ခဲ့ပြီးအခြားလူစီကားရာစေကားကိုက်လိုနေရာတွေမှာလည်းဖျောက်ဝေနေတယ်လို့လည်းသူကပြောပါတယ်။ကြောင်မီသွဲဆက်ရုံစီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုဒေသခံတွေကရှင်းရှင်းလင်းလင်းမသိထားရပေမဲ့ဆက်ရုံကြောင့်ကောက်ကျိုးထက်ဆွတ်ကျိုးပုံများမှာကိုစိုးရိမ်နေကြတယ်လို့ဒေသခံမျိုးသမီးတဦးကပြောပါတယ်။ဆက်ရောက်စီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ဂေဟထိုင်းတဲ့ရေးဆန်ချိန်ဆန်ညွန့်တွေကိုဂျပန်ဆန်ချိန်ဆန်ညွန့်နဲ့ကမ္ဘာ့ဘန်ဆန်ချိန်ဆန်ညွန့်တွေအတန်လောက်ဆောင်မှဖြစ်တဲ့အတွက်စိုးကျိုးနေတယ်လို့ကော်မတီဘက်ကပြောပါတယ
်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
လာမယ့်2015ရွေးကောက်ပွဲမှာအချို့ကျကိုယ်စားလှယ်စနစ် PR စနစ်အသုံးမပြုဖို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းကနေထုတ်ပြန်ကြေညာချက်နဲ့ကန့်ကွက်ခဲ့ပါတယ်။ကချင်စစ်ဘေးဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်3ဦးကိုဖောက်ခွဲမှုနဲ့မြစ်နားခရိုင်တရားရုံးကနေထောင်ဒဏ်ချမှတ်လိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့တရင်သတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
အရှေ့ပစိဖိတ်ဒေသပြန်လည်ထိန်းညှိရေးမူဝါဒနဲ့အတူဒေသတွင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုပူးပေါင်းဆောင်ရွက်မှုတွေကိုသမ္မတအိုဘားမားဆိုရကတိုးမြင့်ဆောင်ရွက်မှုတွေမလုပ်ခင်အချိန်တော်ကြာကလေးကအမေရိကန်စစ်ဘက်အင်ဂျင်နီယာတပ်ဟာအရှေ့ပစိဖိတ်ဒေသတွင်းမှာအခြေတည်လှုပ်ရှားမှုတွေရှိခဲ့တာပါ အဆောင်ဆောက်လုပ်မှုတွေမှာအကူအညီပေးတာတဘွားပစ်ကပ်ဘေးအန္တရာယ်တွေအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်တာတွေနဲ့ဒေသတွင်းနိုင်ငံတွေနဲ့အတွေ့အကြုံဖလှယ်မှုတွေလုပ်ခဲ့ပါတယ်စစ်ဖက်အင်ဂျင်နီယာတပ်ဟာဒီအာရှပစိဖိတ်ဒေသအတွင်းမှာနှစ်တော်ကြာတည်းကလုပ်ကိုင်ဆောင်နေတာဖြစ်တယ်လို့အမေရိကန်စစ်ဖက်အင်ဂျင်နီယာတပ်ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီး Thomas Bostic ကဒီ Washington DC နိုင်ငံခြားသတင်းတောက်များအသင်းတိုက်မှာပြောသွားပါတယ
် We execute different missions military construction host nation funded construction
အချင်းငံရန်ပုံငွေအကူအညီတွေနဲ့စစ်ဖက်ဆန်အရာဆောက်လုပ်ရေးလုပ်ငန်းအတော်များများကျွန်တော်တို့ဆောင်ရွက်နေပါတယ်နိုင်ငံရခြားစစ်ဖက်ပစ္စည်းအယောင်အဝယ်တွေလူသားချင်းစာနာကူညီမှုလုပ်ငန်းတွေကပ်ဘေးအန္တရာယ်ကာကွယ်ပင်ဆင်ရေးတွေနဲ့တခြားစီမံချက်အတော်များများကိုတောင်ကိုရီးယားဂျပန်အိန္ဒိယတရုတ်ဗီယက်နမ်စတဲ့အာရှပစိဖိတ်ဒေသနိုင်ငံ22နိုင်ငံမှာဆောင်ရွက်နေပါတယ
်မကြသေးခင်ကဆိုရင်တော့သရီလင်္ကာနိုင်ငံပူတလန်းမှာရှိတဲ့စီးရင်နွမ်းပါတဲ့မိသားစုဝင်တွေအချင်းချင်းတိုးတက်လာစေဖို့အင်ဂျင်နီယာတက်ကနေပြီးတော့အကူအညီပေးဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်သူတို့နေအိမ်တွေအထိရေပိုက်တွေသွယ်တန်းပေးခဲ့တာကြောင့်ရေတန့်ရဖို့အတွက်တစ်နေ့ကို5ကီလိုမီတာအထိလမ်းလျှောက်ရေတည်ရတဲ့ဒုက္ခသူတို့ညှိနှိုင်းခဲ့ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ကဲအိုဒန်ဒေသဘေးအန္တရာယ်ကြားရောက်မှုအကူအညီပေးရေးဌာန12ခုတိစောက်ပေးခဲ့ပါတယ်အဲ့ဒီဌာနတစ်ခုချင်းဟာဆိုလို့ရှိရင်ဆိုက်ကလုန်းဘေးအန္တရာယ်အသင့်လူ1500အတွက်ခိုးလုံနေရာပေးနိုင်တယ်လို့ပဲပြင်းအားရှိအထိရှိတဲ့မြေငလင်တန်းတနိုင်ကိုလေတိုက်နှုံး220ကီလိုမီတာနီးပါးရှိတဲ့မုန်တိုင်းဒဏ်တွေကိုပါခံနိုင်အောင်တိစောက်ထားတာပါအဆောင်အတွင်းမှာဆိုရင်လည်းနေအောင်ကြီး3ကုပိုင်မီးစက်ထားတယ်လို့ရေရရှိနိုင်ဖို့ပါပြင်ဆင်ဆောင်ရွက်ထားပါတယ်2009ခုနှစ်ကလေးကဆိုရင်တော့ဗီယက်နမ်နိုင်ငံအတွက်မှာလုပ်ငန်းစီမံချက်34ခုပြည့်ပတ်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်နောက်ထပ်လည်းဒီကြောင်းစေးယုံအရေးပေါ်ဌာနစတဲ့ဆောက်လုပ်ရေးလုပ်ငန်း၈ခုလုပ်ကံဆောင်ရွက်နေပါလေ။နှစ်စဉ်ဆိုလိုပါပဲအင်ဂျင်နီယာတက်အနေနဲ့ကကမ္ဘာတစ်ဝှမ်းကကပ်ဘေးဒုက္ခကယ်ဆယ်လုပ်ငန်းတွေအတွက်လူပေါင်းရာနဲ့ချီပြီးတော့ဆေးလွတ်အကူအညီပေးတာရှိသလိုပဲကပ်ဘေးဒုက္ခသည်တွေအတွက်ကြိုတင်ပြင်ဆင်ကာကွယ်လုပ်ငန်းတွေမှာလည်းပါဝင်ဆောင်ရွက်တာရှိပါလေ။ဒီထက်မှာတော့ဒီပစိဖိတ်ဒေသကျန်းကျန်ခံနိုင်ရေးအစီအစဉ်ဆိုတာလည်းတစ်ခုပါဝင်ပြီးတော့အရှပစိဖိတ်ဒေသတလွှားမြင်းငလျင်ဆိုက်ကလုန်းမုန်တိုင်းရေလွှမ်းမှုမှုစတဲ့ဒီဖြစ်လာနိုင်ကြီးတဘွားဘေးအန္တရာယ်တွေကိုကြိုတင်ပြင်ဆင်ကာကွယ်ရေးအတွက်ဒေသခံတွေကိုကူညီလှုပ်ဆောင်ပေးခြင်းဖြစ်ပါတယ်။အမေရိကန်စစ်ဖက်အင်ဂျင်နီယာတပ်ဖွဲ့တွေအနေနဲ့အခုလိုမျိုးစီမံဆောင်ရွက်မှုတွေအင်ဂျင်နီယာပိုင်းဆိုင်ရာကူညီပေးမှုတွေဆောက်လုပ်ရေးစီမံမှုဒီဇိုင်းပုံစံချပေးမှုအပြင်နည်းပညာအထောက်အကူပေးရေးကိစ္စတွေကိုပါအာရှပစိဖိတ်ဒေသတော်လှန်မှာကြီးကြီးပြန့်ပြန့်ဆက်ပြီးတော့ကူညီသွားဖို့ရှိတယ်လို့ဒုတိယဗိုလ်ချုပ်ကြီးဘိုစတစ်ကပြောပါတယ်။နိုင်ငံတကာအတိုင်းအတာနဲ့အတူဆောင်ရွက်နိုင်မယ့်အခွင့်အလမ်းတွေကိုလည်းကြိုဆိုပါတယ်လို့ဆိုပါတယ်။လက်ရှိအဖြစ်တော့နိုင်ငံပေါင်း132နိုင်ငံမှာကူညီလှုပ်ဆောင်မှုတွေပေးနေပြီးတော့ဌာနကွဲတွေကိုတော့နိုင်ငံပေါင်း40ကျော်မှာထားပါတယ်။ဒီလိုမျိုးမိဖက်နိုင်ငံတွေနဲ့ဆက်ဆံပူးပေါင်းမှုတွေဆက်ပြီးတော့လှုပ်သွားဖို့လည်းမျှော်လင့်ထားတဲ့အကြောင်းဒုတိယဗိုလ်ချုပ်ကြီးဘိုစတစ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြီးပါပြီ။
ဒါကတော့အမေရိကန်အစိုးရရဲ့သတင်းဘောရအမြင်ပဲဖြစ်ပါတယ်ခင်ဗျာ VOA ရဲ့အာဘော်မှုတ်ကြောင့်အတည်ပြုလိုပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစ္စလာမ်စစ်ကြောတွေဟာဘက်ဒန်မြို့မြောက်ဖက်56မနောက်ဝေတဲ့ဒေသအထိနေပြည်တော်မြများကိုသိမ်းပိုက်ပြီးတဲ့နောက်ပိုင်းမြို့တော်ဘက်ဒတ်စီကိုဥတီလာနေကြပြီဖြစ်ပါတယ်တန်ပြည်မြောက်ပိုင်းကမြို့တော်မြများကိုဆူနီတပုံစစ်သွေးကြတွေကနေပြီးတော့လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာအလင်းအမြန်သိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲပထမပွဲဦးတဲ့အဖြစ်အင်ရှင်ဘရာဇီးအသင်းကခရိုအေးရှားအသင်းကိုအနိုင်ရသွားပြီဖြစ်တဲ့အတွက်ကမ္ဘာဖလားအနိုင်ရဖို့ခြေတလှမ်းထိုးသွားပြီဖြစ်ပါတယ်။ဒါပေမဲ့ပြိုင်ပွဲအတွင်းဒိုင်လူကြီးရဲ့ဆုံးဖြတ်ချက်အပေါ်မေးခွန်းထုတ်စရာတွေဖြစ်ခဲ့ပါတယ်။ဘရာဇီးအသင်းကခရိုအေးရှားအသင်းကို3-2နဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇာဟာအဘူဇေးဖြစ်ပါတယ်ကျွန်တော်ဆက်မိုးရပါ VOE ကိုနားဆင်တဲ့အတွက်လည်းတောဒရှင်အားလုံးကိုကျေးဇူးတင်ရှိကြပါခင်ဗျာ
This program has come to you from the Voice of America, Washington.